မြန်မာနိုင်ငံရခိုင်မြောက်ပိုင်းကဒီရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်မြန်မာတာဝန်ရှိသူတွေကို ICC နိုင်ငံတကာတရားရုံးမှာကြားစွဲမှုနဲ့ဆက်ဆဲအရေးယူဖို့အတွက် OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတညတညွတ်တည်းဆုံးဖြတ်လိုက်ပါတယ်။ Arab စော်ဘွားများပြည်ထောင်စု UAE မှာကျင်းပနေတဲ့46ကြိမ်မြောက် OIC နိုင်ငံကြီးဝန်ကြီးများအစည်းအဝေးနောက်ဆုံးရက်မှာအခုလိုဆုံးဖြတ်ခဲ့ကြတာဖြစ်တယ်လို့ Bangladesh နိုင်ငံကြီးဝန်ကြီးဌာနကတင်းလာနေမှာထုတ်ပြန်တာပါ။လက်တလောအဖြစ်တော့ Bangladesh နိုင်ငံမှာရှိနေတဲ့ Rohingya ဒုက္ခသည်တွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ ICC နိုင်ငံတကာခုံရုံးမှာစစ်ဆေးဖို့အမှုတင်ထားပြီးသားရှိပါတယ်။လွန်ခဲ့တဲ့ဒီ2018ခုနှစ်အတွင်းတုန်းကရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်း Rohingya 9သိန်းကျော် Bangladesh ဘက်ကိုထွက်ပြေးခဲ့ရတဲ့နောက်နိုင်ငံတကာမှာ Rohingya အရေးကိုပို့ပြီးတော့အာရုံစိုက်လာတာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းစစ်စီရဲ့အတွင် Rohingya ဒုက္ခသည်တွေကိုလူခွေချိုးဖောက်မှုတွေပြင်းပြင်းထန်ထန်ချိုးဖောက်ခဲ့တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကယူဆထားပါတယ် Rohingya ဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ဒီအခြေအနေအပေါ်စုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးတော့စုံစမ်းနေတယ်လို့နိုင်ငံတကာဆွတ်ဆွဲချက်တွေဟာအခြေအမြစ်မရှိဘူးလို့တောက်လျှောက်ညှင်းဆန်ခဲ့ပါတယ်